လူငယ်တယောက်အနေနဲ့ကိုယုံကြည်တဲ့အတိုင်းမှန်တဲ့ဘက်ကနေယက်တည်မယ်အမားအယွင်းတွေကိုရဲရဲဝံ့ဝံ့ထောက်ပြမယ်နိုင်ငံအရေးအတွက်လှုပ်ရှားရှိရာတွေကိုဆက်လုပ်သွားမယ်လို့ပြီးခဲ့တဲ့ဘက်ကကော့တောင်းချင်းတော်ကနေပြန်လွတ်လာတဲ့ hip hop အဆိုတော်ဇေယျတော်ကပြောပါတယ် generation wave လို့ခေါ်တဲ့မျိုးဆက်သစ်လူငယ်အဖွဲ့တစ်ခုကိုဥဆောင်တည်ထောင်ခဲ့မှုနဲ့2008ခုနှစ်ကအဖမ်းခံခဲ့ရပြီးထောင်ဒဏ်6နှစ်အချခံခဲ့ရတဲ့ကိုဇေယျတော်ကပြီးခဲ့တဲ့မေလ18ရက်နေ့သမရဦးသိန်းစိန်ကြီးညာတဲ့လူငယ်ချမ်းသာခွင့်အရာပြန်မလွတ်မီအထိသူပြန်လွတ်ခွင့်ရမယ့်အကြောင်းကိုအတိအကျမသိခဲ့ရပါဘူးလို့ VOA ကိုပြောပြပါတယ်
။မလွတ်ခင်တော့တရင်အစနာလုံးဝမကြားပါဘူး။အခုကျွန်တော်တို့ကတိုက်ထဲမှာနေရတဲ့သူတွေဖြစ်တဲ့အကြောင်းလို့ TV တို့ Radio တို့ Radio ဆိုတာ FM တို့ပါတို့ပေါ့နော်။ဒီဟာတွေနားထောင်လို့မရတဲ့အကြောင်းလို့တရင်ကြီးညာတဲ့အချိန်မှလည်းကျွန်တော်မကြားပါဘူး
။ဆိုလိုတဲ့သဘောကပြီးခဲ့တဲ့၃နှစ်တာကာလအလုံးလုံးပေါ့နော်အဲ့ဒီအချိန်မှာပြင်ပနဲ့လုံးဝအဆက်အသွယ်ပြတ်နေရဲဆိုတဲ့သဘောလားအပြင်အကြောင်းအရာတွေကိုဒါထောင်ဝင်စာတွေးမှဟိုကြားသိရတယ်ဆိုတဲ့သဘောလား
အဲ့လိုမျိုးတော့မဟုတ်ပါဘူးဗျာကျွန်တော်တို့သတင်းစာနဲ့စာနယ်ဇင်းတွေပေါ့ဗျာဒါတော့ဖတ်ရှုခွင့်ရှိပါတယ်အဲ့ဒီကနေတော့သတင်းလေးတွေသိရပါတယ်ခင်ဗျာဂျာနယ်တွေတို့စာအုပ်စာတမ်းတွေတို့ဒီအစိုးရထုတ်ဝေတဲ့ဒီပြည်တွင်းထုတ်သတင်းစာတွေပေါ့ဗျာဒါတွေတော့ဖတ်ရှုခွင့်ရပါတယ်ဟိုကော့တောင်းဖြစ်နေတဲ့အတွက်ကြောင့်လို့နည်းနည်းတော့နောက်ကျတယ်ပေါ့ဗျာအပန်းဒီမှာတစ်ခါလိုပုံစံမျိုးစုပြီးသတင်းစာတွေဖတ်လို့ရပါတယ
်ဒီနေရာမှာကျွန်တော်မေးချင်တာကကိုဇေယျတော်အနေနဲ့ပေါ့နော်ဒီလိုထောင်ချခံခဲ့ရတဲ့အကြောင်းရင်းကမတရားအသင်းဖွဲ့စည်းမှုနိုင်ငံခြားငွေကိုင်ဆောင်မှုအဲ့ဒီဇွဲချက်တွေနဲ့တင်ပြီးတော့ဟိုထောင်ချခံရတယ်အဲ့တော့အဲ့ဒီဇွဲချက်တွေနဲ့ပတ်သက်လို့ကိုကိုကိုအပြစ်ရှိရလို့ယူဆလာ
ကျွန်တော်ကဒီနိုင်ငံသားတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရဲ့ရေးရာကိစ္စတွေမှာပါဝင်ဆောင်ရွက်တာပါကျွန်တော်မှအပြစ်မရှိပါဘူး
ကျွန်တော်မေးရတဲ့အဓိကအကြောင်းရင်းကဘာလဲဆိုတော့အထူးသဖြင့်ကိုယုံကြည်ရာကိုလုတ်တဲ့ကိစ္စပေါ့နော်အခုဗမာပြည်မှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ထောင်နေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေတယ်အဲယုံကြည်မှုကြောင့်အကျဉ်းချခံရတဲ့သူတွေရှိနေတယ်အဲ့တော့ဒီလိုအနေအထားမှာကိုစရာတော်အနေနဲ့ကိုကိုကိုအစိုးရကကန့်သက်ထားတဲ့ဥပဒေကြောင်းတွေကိုချိုးဖောက်လိုက်လို့ဟိုအပြစ်ဒဏ်ချခံရတဲ့သူတယောက်အနေနဲ့ကိုကိုကိုယူဆသလားကိုကိုကိုနိုင်ငံရေးအကျဉ်းသားတယောက်အနေနဲ့ဟိုယူဆသလားဒါမှမဟုတ်ကိုယုံကြည်ရာကိုလုတ်တဲ့အတွက်ယုံကြည်မှုကြောင့်အကျဉ်းချခံရတဲ့သူတယောက်အနေနဲ့ယူဆသလားဆိုတာကိုကျွန်တော်သိချင်လို့ပ
ါပထမဆုံးအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်ကဒီနိုင်ငံသားတယောက်ဖြစ်တဲ့အတွက်ကြောင့်မို့နိုင်ငံရဲ့ရေးရာကိစ္စတွေကိုစိတ်ဝင်စားပါတယ်ကျွန်တော်တို့နိုင်ငံမှာလိုအပ်နေတဲ့လိုအပ်ချက်တွေပြောင်းလဲတဲ့အပြောင်းလဲတွေအဒါတွေကိုကျွန်တော်တို့ကဝေဖန်ထောက်ပြတာပါဒါမိမိရဲ့ဆန္ဒကိုမိမိလွတ်လပ်စွာဖော်ထုတ်တာပါဒါလည်းအပြစ်တစ်ခုလို့ကျွန်တော်မယူဆသလိုကျွန်တော်ကတရားမဝင်အသင်းဖွဲ့ဖွဲ့စည်းမှုပုံမှန်6နဲ့တရားစွဲဆိုပါတယ်အခုအခြေခံဥပဒေမှာလည်းပါပါတယ်လွတ်လပ်စွာအသင်းပွင့်ဖွဲ့စည်းပိုင်ခွင့်ရှိတယ်လို့အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ဟာဝါသနာတူရာလူငယ်အစုအဖွဲ့ဖွဲ့စည်းပြီးမိမိတို့ယုံကြည်အောင်မိမိတို့ဖော်ထုတ်တဲ့အတွက်ကြောင့်မလို့ဒါကိုအပြစ်တစ်ခုလို့ကျွန်တော်မယူဆပါဘူးကျွန်တော်ဟာကျွန်တော်ရဲ့ယုံကြည်ချက်ကျွန်တော်ရဲ့ယက်တီချက်ကိုအများပြည်သူတွေသိရှိလာအောင်ကျွန်တော်ဖော်ထုတ်တာပဲဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ယုံကြည်ချက်ကြောင့်အတင်းချခံရတဲ့အကျဉ်းသားတဦးအနေနဲ့တော့မိမိကိုယ်ကိုမိမိခံယူပေမဲ့အပြစ်ရှိသူတယောက်အနေနဲ့တော့ကျွန်တော်မခံယူပါဘူးဗ
ျဟုတ်ကဲ့အဲ့ဒီချိန်တုန်းကဒီ generation wave ဆိုတဲ့အဖွဲ့ပေါ့နော်ဖွဲ့လို့ဆိုပြီးတော့ဒါတရားမဝင်အသင်းဖွဲ့စည်းမှုဥပဒေနဲ့ညှိတယ်ပေါ့အဲ့တော့တကယ်တမ်းကြလို့ရှိရင်ဒီစစ်ဆေးမေးမြန်းမှုတွေစစ်ကြောရေးမှာခံရတဲ့အခြေအနေတုန်းကဆိုလို့ရှိရင်ဒီ generation wave ရဲ့ရည်တည်ချက်လောက်ရတွေကိုရှင်းပြနိုင်ခွင့်ဟိုသူတို့တွေမေးတဲ့အခါမှာပြောပြပိုင်ခွင့်ဒါမှမဟုတ်လို့ရှိရင်လည်းဒီတရားရုံးမှာတရားရင်ဆိုင်ရတဲ့အခါတွေမှာရှင်းပြပိုင်ခွင့်နေမရှိခဲ့ဘူးလား
ကျွန်တော်အနေနဲ့ generation wave ဆိုတဲ့အဖွဲ့ကိုဘာကြောင့်မလို့ဖွဲ့စည်းရတယ်ဘလူလောက်ရက်တွေလှုပ်ချင်တဲ့အတွက်ကြောင့်မလို့ဒီအသင်းဖွဲ့ကိုဖွဲ့စည်းတယ်။အဲနောက်တစ်ခုအနေနဲ့ဆက်ပြောရမယ်ဆိုရင်ဘလူလူစားမျိုးတွေနဲ့ဒီအဖွဲ့ကိုဖွဲ့စည်းထားတယ်။အဒါတွေအကုန်လုံးကိုကျွန်တော်ချစ်ချင်းမြင့်မြင့်ရှင်းလင်းပြောပြခဲ့ပါတယ်။အဒါပေမဲ့လည်းတရားဆွဲဆိုတဲ့သူကလည်းဆွဲဆိုပြီးအမိန်ချတဲ့သူကလည်းအမိန်ချတယ်ပေါ့ဗျာ။ပြစ်မှုတစ်ခုခုကိုကျူးလွန်နေဆိုတဲ့ပုံစံမျိုးသူတို့တွေကအထင်မြင်ယူဆတာကိုမိမိရဲ့ဆန္ဒကိုမိမိလွတ်လွတ်လပ်လပ်ထုတ်ဖော်တယ်ဆိုတဲ့အကြောင်းအရာသူတို့တွေစစ်စစ်နားမလည်ခဲ့ဘူးသဘောမပေါက်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ
်။ဒါဥပဒေချိုးဖောက်မှုနဲ့ဟိုဘာလို့ပြောထောင်6နှစ်ချခံရတယ်ပေါ့နော်။ဟိုအဲ့ဒီနေရာမှာဟိုဒီလိုထောင် ထောင်ထဲကိုအခုဒီလိုငငယ်ရွယ်အချိန်မှာပေါ့နော်ထောင်ထဲမှာ6နှစ်ချခံပြီး3နှစ်တော့နေခဲ့ရလိုက်ရတာပေါ့ဒီလိုနေခဲ့ရတဲ့အချိန်ကိုဒီလူငယ်တူရဲ့ဘဝမှာပေါ့နော်လောက်ကိုင်းနိုင်စွမ်းတွေနဲ့အာမန်တွေအပြည့်ရှိနေတဲ့အချိန်တွေကိုအပြတ်ခံလိုက်ရတယ်ဒါမှမဟုတ်လို့ရှိရင်အဲ့လိုအချိန်ဖြုံးခံလိုက်ရတယ်လို့များယူဆသလား
ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံရေးလုပ်တော့မယ်ဆိုရင်ထောင်ထဲကိုရောက်နိုင်နေဆိုတာရာခိုင်နှုန်းအင်မတန်များပါတယ်ဒီလိုမျိုးထောင်ထဲမှာနှစ်ဘယ်၍ဘယ်များမှမသိဘဲနဲ့အပိတ်လောင်ခံရမယ်ဆိုတဲ့အချက်ကိုသိရှိနားလည်ပြီးခံနိုင်ရှိမယ်လို့မိမိကိုယ်ကိုမိမိယုံကြည်တဲ့အချိန်ကြမှာကျွန်တော်နိုင်ငံရေးကိုလုပ်ခဲ့တာဖြစ်ပါတယ်အဒီအတွက်ကြောင့်မလို့ကျွန်တော်မှာဝမ်းနည်းမှုတော့ဘာမှမရှိခဲ့ပါဘူးဒါပေမဲ့ကျွန်တော်စိတ်မကောင်းဖြစ်ခဲ့တာတခုတော့ရှိပါတယ်ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကိုယ်စွမ်းညံစွမ်းရှိသဖြင့်မလုံနိုင်ခင်မှာအထင်သိမ်းခံနိုင်ရလို့ပါပဲဒီတခုကိုပဲကျွန်တော်ဝမ်းနည်းတယ်လို့ပြောမယ်ဆိုပြောလို့ရပါတယ
်စောစောကကိုဇီယာတော်ပြောတဲ့အထက်မှာဗမာနိုင်ငံမှာနိုင်ငံရေးလုပ်မယ်ဆိုရင်ထောင်ချခံရမယ်ဆိုတာလူတွေအနေနဲ့နားလည်ထားပါတယ်ဆိုတော့ဒီအချက်ကဟိုမှားယွင်းတဲ့ယူဆတရားစီကိုများဥတီမနေဘူးလားဥပမာအဖြစ်ဆိုလို့ရှိရင်လူအခွင့်အကြောင်းတွေကိုတိတ်ပြီးတော့ကြည်ကြည်လောင်လောင်မပြောကြခင်ကာလတွေမှာဆိုလို့ရှိရင်လူတယောက်ကရဲစခန်းထဲကိုရောက်သွားရင်ဖမ်းခံရလို့ရှိရင်အရိုက်ခံရမှာပဲရဲအဖွဲ့ဝင်တွေနဲ့ဟိုရိုက်တယ်ဆိုတာစစ်ဆေးမင်းမြတ်တယ်ဆိုတာပုံမှန်ပါပဲဆိုတဲ့ယူဆထားသလိုပေါ့လေအဲ့တော့ဗမာနိုင်ငံသားတွေအနေနဲ့နိုင်ငံရေးလုပ်လို့ရှိရင်ထောင်ချမှာပဲဆိုတဲ့ယူဆသဘောမျိုးကိုပေပြောက်သွားအောင်ဘာရင်းနဲ့လှုပ်တင်တယ်လဲ
ဒီအယူအဆကိုပေပြောက်သွားဖို့အတွက်ရာပထမအရေးကြီးဆုံးကတော့ကြောက်စိတ်ကိုပေပြောက်ဖို့ပါပဲကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့ဒီအယူအဆဆွဲလာခဲ့တာနှစ်ပေါင်း50နီးပါးလောက်ရှိပါပြီအဲ့ဒီအတွက်ကြောင့်မလို့ချက်ချင်းလိုက်ငင်းကြီးပေပြောက်သွားဖို့ကတော့နည်းနည်းခက်ခဲပါတယ်ဒါပေမဲ့အခုလက်ရှိမြန်မာအခြေအနေအရရောကမ္ဘာအခြေအနေအရရောအရာအလုံးကပြောင်းလဲနေပါပြီစစ်မှန်တဲ့ဒီမိုကရေစီကိုဖော်ဆောင်မယ်ဆိုရင်တော့မိမိရဲ့အယူဆမိမိရဲ့ယက်တီချက်မိမိရဲ့ယုံကြည်ချက်အဓာရီကိုလွတ်လပ်စွာဖော်ထုတ်ပိုင်ခွင့်ပေးရမှာလေဖြစ်ပါတယ်။ဒါအပြင်လူတဦးရဲ့မွေးရပါအခွင့်အရေးဆိုတာကိုလည်းပြည်သူအားလုံးနားလည်သဘောပေါက်အောင်ကျွန်တော်တို့အဓိကထားပြီးရှင်းလင်းပြောပြရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
အဲ့တော့ဒီလူနည်းစုကပဲဒီလိုနိုင်ငံရေးဆိုတဲ့သတ်မှတ်ထားတဲ့လှုပ်ရှားမှုတွေမှာဝင်ပြီးပါနေရဆိုလို့ရှိရင်တော့တစ်ဖက်ကသူတွေအနေနဲ့လည်းထောင်ထဲထည့်ဖို့ဖမ်းလို့လောက်တောင်မလောက်ဘူးလို့ပြောရမယ်ပုံစံမျိုးဖြစ်နေတာပေါ့အဲ့တော့ဒါပြည်သူတွေတရက်လုံးအနေနဲ့ကိုယ်ယုံကြည်ရာတွေကိုဖော်ပြခွင့်ထုတ်ဖော်ခွင့်အနေနဲ့ဒါတွေကိုယုံကြည်ကြည်နဲ့အားလုံးဝိုင်းဝန်းပြီးလုပ်ဖို့ဆိုတာဒါအရေးကြီးတယ်လို့ယူဆရမယ်တဘောပေါ့
ဟုတ်ပါတယ်ပြည်သူတွေမှာမိမိကိုယ်တိုင်မိမိမသိနိုင်သေးတဲ့စွမ်းအားတွေရှိနေပါတယ်ဒီစွမ်းအားတွေကတော့ပြည်သူတွေအားလုံးရဲ့စီးလုံးမှုစုစည်းမှုပါဒီစီလုံးကိုစူးစီးမှုသာရှိခဲ့မယ်ဆိုရင်မိမိလိုချင်တဲ့အကြောင်းအရာတွေမိမိလိုချင်တဲ့အချက်တွေမိမိဖြစ်စေချင်တဲ့ဘဝတွေဒီလိုမျိုးအပြောင်းလဲတွေကိုဖော်ဆောင်နိုင်နေဆိုတာပြည်သူတွေရဲ့ရင်ထဲမှာခင်ယောင်းလာအောင်လုပ်ဖို့ကကျွန်တော်တို့တွေရဲ့တာဝန်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ကိုဇီယာတော်ကိုတိုင်းကလည်းလူငယ်တူဆိုတော့အထူးသဖြင့်လူငယ်တွေအကြားမှာခေတ်စားတဲ့ဒီ hip hop ကိစ္စနဲ့အတန်ကိုရင်းနှီးကြောင်းဝင်တဲ့ပုံကတူလည်းဖြစ်နေတယ်ဆိုတော့လူငယ်တွေအနေနဲ့ဒီလိုဒီဂီတာတွေနဲ့ရေစီးချောင်းတွေမှာပဲမျောနေပြီးတော့အထူးသဖြင့်နိုင်ငံရေးဆိုတာလူတချို့ပဲလောက်ရမဲ့ကိစ္စတရားအဖြစ်တီးတန့်ယူဆထားနေပြီဒီကိစ္စတွေမှာငါတို့မပါကြင်ပါဘူးကွာကိုယ့်ဘက်ကိုပျော်ပျော်ပါပါပဲနေကြတာပေါ့ဆိုတော့အယူဆတွေရှိနေတဲ့အားကဗမာပြည်မှာအများစုဆိုတာရောလူငယ်တွေကြားထဲမှာအများစုဆိုတာရောသတိထားမိရဲ့လား
ကျွန်တော်သတိထားမိပါတယ်ဒီလိုမျိုးဖြစ်ရတယ်ဆိုတာကလည်းကျွန်တော်အစားပြောခဲ့သလိုပါပဲကျွန်တော်တို့နိုင်ငံမှာနိုင်ငံရေးလုပ်မယ်ဆိုရင်ရာခိုင်နှုန်းတော်တော်များများအချင်းအောင်တွေကိုရောက်ရောက်သွားတာလည်းဖြစ်နေကြတာကိုဒါပေမဲ့ကျွန်တော်ယုံကြည်တဲ့အချက်လေးတစ်ခုတော့ရှိပါတယ်လူငယ်ဆိုတာမတရားတာတွေ့ရင်ငုံမခံတတ်ပါဘူးမမှန်တာတွေ့ရင်လက်မခံတတ်ပါဘူးဒီလိုစိတ်ဓာတ်ကတော့ဘယ်နိုင်ငံဘယ်တိုင်းပြည်ဘယ်အစိုးရဘယ်လိုအာဏာရှင်မျိုးအုပ်ချုပ်တဲ့အုပ်ချုပ်နေပါစေဒါကတော့မပြောင်းလဲတဲ့လူငယ်ရဲ့စိတ်ဓာတ်လို့ကျွန်တော်ထင်ပါတယ်။ဒီလူငယ်တွေရဲ့စိတ်ဓာတ်ကိုစစ်မှန်တဲ့လမ်းကြောင်းပေါ်ကိုရောက်သွားပြီးစစ်မှန်တဲ့ဖော်ထုတ်မှုတွေဖြစ်ပေါ်လာအောင်ကျွန်တော်တို့ကစူးစမ်းပေးရမယ်လို့ထင်ပါတယ်ခင်ဗျာ
ကိုဇီယာတော်ကနိုင်ငံရေးလုပ်တယ်ဆိုတဲ့အကြောင်းကိုတော်တော်လေးပြောပါတယ်ကိုဇီယာတော်ပြောတဲ့နိုင်ငံရေးလုပ်တယ်ဆိုတာကဘလို့အချက်ကိုပြောချင်တာလဲဥပမာအဖြစ်နိုင်ငံရေးပါတီဝင်လာလားရွေးကောက်ပွဲမှာဝင်ပြီးတော့နိုင်ငံတော်အာဏာကိုယူဖို့ကြိုးစားမှလားဒီနိုင်ငံရေးလုပ်တယ်ဆိုတဲ့အချက်ကလေးကိုကိုဇီယာတော်ရဲ့အယူဆလေးကိုတစ်ချက်တော့ထပ်ပြီးပြောပြပါလား
ကျွန်တော်တူဦးရဲ့စိတ်ဆန္ဒအရပြောရမယ်ဆိုရင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်မှနိုင်ငံရေးလုပ်တယ်လို့ကျွန်တော်မထင်ပါဘူးခင်ဗျနိုင်ငံရဲ့ရေးရာကိစ္စတွေကိုအမြဲဝေဖန်ထောက်ပြနေဖို့လေအရေးကြီးတယ်လို့နိုင်ငံတော်မှာအမှန်တကယ်လူအပ်နေတဲ့အဖြစ်ပြက်အချက်အလက်ဒီဟာတွေကိုလည်းဝေဖန်ထောက်ပြဖို့အရေးကြီးပါတယ်အတိုက်ခံဆိုတဲ့သဘောမျိုးမဟုတ်ပေမဲ့လူအပ်နေတဲ့အချက်အလက်တွေကိုကျွန်တော်တို့တွေကမှမဖော်ထုတ်ဘူးဆိုရင်ဘယ်အရာတွေဟာလူအပ်တယ်ဘယ်အရာတွေဟာမလူအပ်ဘူးဆိုတာကိုဘသူတွေများခွဲခွဲခြားခြားနားလည်ကြပါမလဲဗျာအဲ့ဒါကြောင့်မလို့ကျွန်တော်ကလူအပ်တဲ့အချက်တွေကိုဝေဖန်ထောက်ပြဖို့အဓိကအနေနဲ့ကျွန်တော်လှုပ်ချင်တာဖြစ်ပါတယ်
လူငယ်တူဦးပြည်ပြည်ဒီမှန်တာတွေကိုပြောမယ်မှားတာတွေကိုထောက်ပြမယ်နောက်ပြီးတော့စန့်ကျင်သွားမယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ကျွန်တော်ပြောခဲ့ဘူးတဲ့လူငယ်ရဲ့စိတ်ဓာတ်လူငယ်ရဲ့ဇွဲလူငယ်ရဲ့တတ္တိဒီဟာတွေကိုပဲကျွန်တော်တို့အားကိုးရမှာပေါ့ဗျာကျွန်တော်ကိုယ်တိုင်လည်းလူငယ်တစ်ယောက်ပဲဖြစ်နေသေးတာကို
အဲ့တော့ကိုစီယာတော်တို့လုပ်နေတဲ့ဒီ hip hop ဒီဂီတာတွေကလူငယ်တွေကြားမှာဘယ်လောက်ထိမြန်လွှမ်းမိုးလာနိုင်နေမယ်လို့ယူဆလဲ
ဒီ hip hop ဂီတာမှာမဟုတ်ပါဘူးဗျာဂီတအမျိုးအစားအများစုဟာလူငယ်တွေအပေါ်ကိုလွှမ်းမိုးနိုင်ပါတယ်အဓိကကတော့လူငယ်တွေရဲ့ရင်ထဲမှာဖြစ်နေတဲ့ခံစားချက်တွေလူငယ်တွေရဲ့မျှော်လင့်ချက်တွေဒါတွေကိုတစ်ထပ်တည်းကြအောင်ဖော်ထုတ်နိုင်မယ်ဆိုရင်ဒီဂီတဗာဂီတအမျိုးအစားပဲဖြစ်ဖြစ်ပေါ့ဗျာဒီဂီတဒီတခြင်းဒီတန်ဆင်တွေကလူငယ်တွေရဲ့ရင်ထဲကိုစီစဉ်သွားမှာပါပဲ
ထောင်ထဲမှာရှိနေတဲ့တော့ကဆိုလို့ရှိရင်ဒီလိုတခြင်းတွေရောရေးပြခဲ့လား
ကျွန်တော်တို့ထောင်ထဲမှာရှိနေစဉ်ကအကျဉ်းသားတွေဟာစာရွက်တွေဘောပဲ့နေကန်ဆောင်မှုမရှိပါဘူးဒါကြောင့်မလို့မိမိရဲ့ခံစားမှုတွေခံစားချက်အဖြစ်ဖြစ်ပေါ်လာတဲ့အခါမှာစိတ်ကူးထဲမှာတော့တိမတ်ထားတဲ့စကားလုံးလေးတွေတန်ဆင်လေးတွေဒါလေးတွေတော့ရှိပါတယ်ခင်ဗျခြားပြဖို့အဆင်သင့်ဖြစ်တဲ့အချိန်ကျရင်တော့ကျွန်တော်ခြားပြနိုင်ပါလားဂီတဆိုတာကျွန်တော်ရဲ့ကိုယ်ထဲမှာစီးဆင်းနေတဲ့သွေးတွေလိုပါပဲအမြဲလဲပတ်နေတာပါဂီတကိုပန်ဒီကျင်လောက်အောင်ကိုယ့်ရဲ့စိတ်တဏ္ဍနဲ့လာရောက်ရိုက်ခတ်လာမယ်ဆိုလို့ရှိရင်တော့ဂီတကိုကျွန်တော်ဖန်တီးပြမှာပါပြည့်သက်ရှိကိုချပြခွင့်ရခြင်းမရခြင်းကတော့ကျွန်တော်အနေနဲ့အခုချိန်ထိတိတိကျကျမပြောနိုင်သေးပါဘူးဗ
ျ Generation Wave အဖွဲ့ကိုဥဆောင်တည်ထောင်ခဲ့သူဖြစ်တဲ့ Hip Hop အဆိုတော်ဇေယတော်ကိုဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ